စီရင်မျိုးသားစီယုံတက်မှ6ထိန်းချုပ်နယ်မြေမြောက်ရီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီရဲ့စုကလိစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့ကြောင်းဒီစခန်းကိုမတ်လကတည်းကပိတ်ဆို့ထားခဲ့ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဝလီနားမှာပေါ့နော်စုကလိစခန်းကော်ပိုရိတ်မြေနယ်မှာရှိတဲ့တက်မှ6နယ်မြေတွေကစုကလိစခန်းသိမ်းတပ်ဖွဲ့ကိုကျွန်တော်20ရက်နေ့အပြီးတိုက်သိမ်းပိုက်နေကြတာဝင်စုကလိစခန်းကိုကျွန်တော်တို့မရှိတော့တဲ့နေရာဆက်တင်တိုက်ခိုက်ဝန်ဝန်ပြေဆိုထားတော့ပါနော်ကျွန်တော်29ရက်နေ့မှာပါကျွန်တော်တို့ကအတော်တက်ပြီးတော့တိုက်ခိုက်ခြိမုံတာ20ရက်နေ့မှာအပြီးတက်ခြိမုံသိမ်းပိုက်နိုင်ရအောင်ပါနော်ဟုတ်ကဲ့အဲမှာကျွန်တော်လက်နဲ့ခရဲနေကြအများကြီးသိမ်းပြရမှုတယ်နောက်ပြီးတော့အင်အား50ကရှိတဲ့သူပြည်စခန်းကပြတ်သုံးနေတာသူတို့ဘက်ကပြတ်သုံးတာ6ယောက်ပြတ်သုံးတယ်လက်နဲ့ကတော့ကျွန်တော်အဖြစ်ပြီးခဲ့ရပဲလက်နဲ့ RPG ဆိုလို့ရှိရင်ခွန်ကြီးနဲ့လက်နဲ့ခရဲရှိချက်မှန်ဒီမိုင်းဒါရီယာဆာကိုလုံးသိနေတယ်ပေါ့နော်ဟုတ်ကဲ့
စစ်ကောင်စီရဲ့ခမရ960နဲ့ခလာရ32အရာရှိတပ်ဖွဲ့ဝင်တွေကိုပူးပေါင်းတက်တွေဘက်ကပိတ်ဆို့ထားစဉ်လက်နက်ချအညံ့ခံဖို့အကြောင်းကြားခဲ့ကြောင်း KNU ဘက်ကဆိုပါတယ်အခုစခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီဘက်ကဘူအဆင့်ရှိသူတဦးပါဝင်22ဦးကိုစစ်သုံးဖက်အဖြစ်ဖမ်းမိခဲ့တယ်လို့လည်း KNU ဘက်ကဆိုပါတယ်ဒီစခန်းဟာစစ်ကောင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်ပြီးဒီစခန်းအပါဝင်ခြေကုပ်ယူထားတဲ့စခန်းသုံးခုထပ်ကျသွားမယ်ဆိုရင်ဒေါနာတောင်အရှိတ်ချမ်းကိုပူးပေါင်းတက်တွေဘက်ကပို့ပြီးတော့ထိန်းချုပ်သွားနိုင်မယ်လို့လည်းဆက်ပြောပြပါဗျာ။အဲ
ကျွန်တော်ဒီဒေါနာအရှိတ်ချမ်းတက်တော့ဒီလဲအရေးပါတဲ့စခန်းတစ်ခုဆိုအခုဆိုလို့ချင်းဒီဒေါနာအရှိတ်ချမ်းမှာဆိုလို့ချင်းဥက္ကဋ္ဌရဲ့ကျွန်တော်ဝန်ကြီးရဲ့ဒီဘောဘောရရအရာမဲ့ပလေအဲ့စကန်တော့၄ခုပဲကျန်တော့အဲ့စကန်၄ခုပြီလို့ချင်းဒီဒေါနာချိချန်စုံမှုကတော့ကျွန်တော်ပြောအထိတ်တုံးနိုင်ဆောက်ပါ။မြောက်ဒီဝလီခန်းလန်းတစ်ဆောက်ကိုလည်းကျွန်တော်ထင်းထုတ်နေလို့ဖြစ
်ခဲ့။ KNU နဲ့ပူပေါင်းတက်တွေဟာမြောက်ဒီခရိုင်အတွင်းကစစ်ကောင်စီရဲ့စကန်အတော်များများကိုလည်းသိမ့်ပိုက်ထားသလိုအခုကော့ကရိတ်မြို့နယ်အတွင်းကစကန်တွေကိုလည်းဆက်လက်တိုက်ခိုက်နေပါတယ်။စုကလိစကန်ကတပ်သားတွေထွက်ပြေးသွားတဲ့အတွက်နယ်မြေရှင်းလင်းရေးတွေကိုလည်းဆက်လုပ်နေပါတယ်။အခုလိုမျိုးစုကလိစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။